အင်္ဂါနေ့မနေ့ပိုင်းကနယူးယောက်မြို့တော်မြေအောင်ယထာပူရာမှာဒါဇင်နဲ့ချီဒန်ယာရစီခဲ့တဲ့တနတ်သမားကိုဗုဒ္ဓဦးနေ့နေ့လယ်ပိုင်းကဖမ်းဆီးမိသွားပြီးသူ့ကိုအကြမ်းဖက်မှုနဲ့ဆွဲဆိုလိုက်ပါတယ်။အသက်62နှစ်အရွယ်ဖရန့်စ်ဂျိန်းကိုလူဒုကသတင်းပေးချက်အရနယူးယောက်မြို့မဟန်တန်အရှေ့ပိုင်းရပ်ကွက်ထဲမှာရဲတွေကဖမ်းဆီးမိခဲ့တာလို့နယူးယောက်တိုင်းသတင်းစာကဖော်ပြထားပါတယ်။သူ့ရဲ့ပြစ်ခတ်မှုကြောင့်လူ၁၀ဦးထိမှန်ပြီး၅ဦးတန်ရာပြင်းထန်စွာရခဲ့ပေမဲ့အသက်အန္တရာယ်မဆိုးရိမ်ရဘူးလို့သိရပါတယ်။ဘာရွယ်ချက်နဲ့ပြစ်ခတ်ခဲ့တယ်ဆိုတာကိုမသိရသေးပေမဲ့သူ့ရဲ့ online video တစ်ခုမှာသူ့ကိုအရာရာအတွက်ဒေါသဖြစ်နေသူအဖြစ်ပုံဖော်ထားတာတွေ့ရပါတယ်။သူဒေါသဖြစ်တဲ့အရာတွေထဲမှာလူမျိုးရေးခွဲခြားမှုဝါဒ၊လူမဲအတိုင်းအဝိုင်းအကြအတန်းဖက်မှု၊အိုးအိမ်မဲဖြစ်မှုစတာတွေပြင်မြို့တော်ဝန် Edits Adan ရဲ့မူဝါဒတွေကိုမနှိမ့်ညွတ်တာတွေလည်းပါဝင်ပါတယ်။